တက်မတော်ဘက်က၄လကြာအပြစ်ခတ်ရက်စဲရေးကြေညာချက်အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေတဲ့အကြောင်းမြန်မာစစ်တပ်ကဒီကနေ့ပဲသတိပေးလိုက်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ခဲ့တဲ့တက်မတော်ရဲ့ငြိမ်းချမ်းရေးဆိုင်ရာကြေညာချက်အတိုင်းညှိနှိုင်းဆွေးနွေးတာတွေကိုအမြန်ဆုံးပြုလုပ်ကြဖို့လဲတိုက်တွန်းခဲ့တာပါ။တက်မတော်ရဲ့ကြေညာချက်နဲ့လက်နက်ကိုင်ပြည်ပခါနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကစူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့ပြစ်ကတ်တိုက်ခိုက်မှုရက်စဲရေးနဲ့ထောက်ရငင်းချမ်းရေးဆိုင်ရာကြေညာချက်ကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးက2018ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာထုတ်ပြန်ခဲ့ပြီးတလကျော်ကြာမြင့်လာခဲ့တဲ့ကာလအတွင်းမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့မြို့သားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဗဟုဌာန NRPC အကြားမှာတကြိမ်ကရင်မြို့သားစည်းရုံး KNU KNY မြို့သားတိုးတက်ရေးပါတီ KNPP ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့နဲ့ငင်းချမ်းရေးကော်မရှင်အကြားမှာတကြိမ်စီသာအလွတ်တဘောဆွေးနွေးနိုင်သေးတာဖြစ်ပါတယ်ဒီအချိန်မှာတက်မရော့ဘက်ကအချက်၉ချက်ပါကြေညာချက်တစ်စောင်ကိုဒီကနေ့ထုတ်ပြန်ခဲ့ပြီးဒီလိုထုတ်ပြန်ရတဲ့ရည်ရွယ်ချက်ကိုတက်မရော့ပြည်သူ့ဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်နောက်ဆုံးအပိုက်ကအကြီးကြပါပဲနောက်ဆုံးပိုက်ကငင်းကြီးရေးအတွက်ဒီနိုင်ဆွေးနွေးခြင်းမျိုးအများဆုံးပြုလုပ်သွားရန်တိုက်တွန်းမှာတော့အကြီးကတော့ကျွန်တော်တို့တစ်ဖက်ကပြစ်ခတ်ရက်ဆဲပြီးတယ်ခုကျန်တို့ကတလကျော်သွားပြီအချိန်လေးကတလကျော်သွားဆိုအချိန်ကြီးပုံတပုံပေါ့ဒီပုံတပုံပုံသွားတဲ့အချိန်ကြီးကျွန်တော်တို့ဒီရည်ရထားတဲ့ဟိုထောက်ရငင်းရည်အတွက်ဤကိုဖွဲ့စည်းပြီးရလောက်ဆောင်ချက်ပြီးအားနည်းနေတယ်လို့ကျွန်တော်ကမြင်တယ် NRPC ပေါ့ဗျာမြို့သားပြန်လည်ပြည်နယ်ငင်းရည်ဘူဌာနနဲ့ဆွေးနွေးလို့ရတယ်တပ်မတော်ဖွဲ့စည်းပြီးထားတယ်ဤနိုင်ဆွေးနွေးအဖွဲ့ရှင်းဥပါဖွဲ့နဲ့လည်းဆွေးနွေးလို့ရတယ်ဆိုပြီးနားဖွင့်ပြီးထားတယ်ဒီများကြောင့်ပေါ်မှာငင်းရည်အတွက်တကယ်လိုလားဆိုတော့လိုက်ပိုင်လို့ဆောင်တယ်အားနည်းနေပြီးတော့မြင်သေးတဲ့အတွက်ကျွန်တော်တို့ကဒါထုတ်ပြန်လိုက်တာဖြစ်ပါတယ်ဗျာ
ဒီကနေ့ထုတ်ပြန်ချက်မှာဒီဇင်ဘာလ21ရက်နေ့ထုတ်ပြန်ချက်မှာပါဝင်တဲ့အချက်5 6နဲ့9တို့ကိုအပြည့်ရစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့ရောလက်မှတ်မထိုးသေးတဲ့အဖွဲ့တချို့ကပါချိုးဖောက်နေကြောင်းတလကျော်ကြာကာလအတွင်းမှာ EAO အဖွဲ့အချင်းချင်းတိုက်ပွဲဖြစ်တာ73ချိန်နယ်မြေကျော်လွန်လှုပ်ရှားတာ168ချိန်စစ်ကြေးကောက်ခံတာ10ချိန်လူသစ်စုဆောင်းတာအချိန်20တမရော့စစ်ကြောင်းကိုချောင်းပြောင်းပစ်ခတ်တာ10ချိန်မိုင်းဖြစ်စဉ်2ချိန်ဖြစ်ပွားခဲ့ကြောင်းထုတ်ပြန်ထားပါတယ်။နယ်မြေကျော်လွန်လှုပ်ရှားတာကြောင့်အချင်းချင်းတိုက်ပွဲဖြစ်တဲ့အဖွဲ့တွေအနေနဲ့လည်းဂတိကဝတ်ပြုထားတဲ့အတိုင်မူလနယ်မြေတွေကိုပြန်လည်ဆုတ်ခွာဖို့ဗမှုချုပ်ဇော်မင်းထွန်းကအခုလိုပြောဆိုပါတယ်
။ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ကျွန်တော်တို့လည်းစာချုပ်အချင်းစတိကဝတ်ရှိတာလည်းရှိတယ်။ CV မှတ်တမ်းတွေနဲ့ဂတိကဝတ်ရှိတာလည်းရှိတယ်။ဒါသူတို့ဘက်ကလည်းတောင်းဆိုတဲ့ဟာတွေလက်တွေ့နေမှာရှိနေတဲ့ဟာတွေနဲ့ဒါဆုံးဖြတ်လိုက်တာပေါ့။ဆုံးဖြတ်ပြီးစာချုပ်တွေထုတ်ခဲ့ကြတယ်။အဲတဘောတူကြီးပြလုတ်ခဲ့တဲ့အထဲမှာမှဟိုပေါ့ကြော်တော်လာတာပေါ့အခုကျွန်တော်တို့ရှမ်းမြောက်မှာဖြစ်နေတဲ့ချင်းချင်းနေပြည်သူဂျိုင်းကလည်းပြည်သူလူထုကတော်လေးမြင့်တာပါတယ်မြင့်မာမှုတွေရှိအောင်ဇာတိတိုင်းလိုက်လာပြင်တယ်ဆိုလို့ကထပ်ပြန်ကြပြီးပြတာဖြစ်ပါတယ်ခေတ်ပိုင်းတော့တနည်းနဲ့နောက်ဆုံးထားပြီးတော့ကြော်ထားတဲ့နေကြီးကနေပြန်ပြီးတော့ရုပ်သိမ်းပြီးပေါ့ခရီးခွဲပါနေပြည်တွေအတွင်းကိုဖုတ်ပြီးပေါ့ဆိုကျွန်တော်ကထပ်ပြီးပြီးပြထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်ပြည်ထောင်ထူထောင်ရေးကောင်စီ RCSS အဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ပွဲဖြစ်ပွားနေသလိုပြီးခဲ့တဲ့လတွေက TNLA ခေါ်တအန်းပလောင်အဖွဲ့နဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေရက်ဆုံးခွာတင်းရှောင်နေကြရပါတယ်။လက်တတော်ရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
ရခိုင်ကမှာတော့ကျွန်တော်တို့က20ရက်နေနောက်ပိုင်းမှာ23ရက်နေ24ရက်နေမှာကျွန်တော်တို့ဒီပလောဝဘက်မှာဖြစ်ခဲ့တာရှိတယ်။ပလောဝဘက်မှာဖြစ်ပြမှုတွေဆက်ဖြစ်နေပါတယ်။ဖြစ်ပြမှုတွေဆက်ပြီးတော့23ရက်နေ24ရက်နေမှာကျွန်တော်တို့တို့အခြေချဖို့ကြိုးစားလာတဲ့အခန်းပေါ့ခိတာပခန်းတစ်ခုကိုကျွန်တော်တို့တင်ပြရမိပါတယ်။
AA ခေါ်ရခိုင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို
ဒီတော့မြို့နယ်ချင်းမှလည်းရှိတယ်။နောက်ဗုဒ္ဓတော်မြို့နယ်ချင်းမှလည်းရှိတယ်။နောက်ဘလောက်ဝမြို့နယ်ချင်းမှနော်အဲ့ဒီနေရာတွေမှာနေပြီးတော့ဗမာစစ်တပ်တွေကလည်းလက်နက်ကြီးတွေနဲ့လှားပြနေတာရှိတယ်။ဒီနှစ်ရင်းနှင်းမှာနော်ဘလောက်ဝမြို့နယ်ချင်းကဒီဗမာမြေရွာရဲ့အဲဆက်ဘက်မှာရှိတဲ့တောင်ကုန်းတွေကိုလာပြီးတဲ့ဒီဗမာတပ်မတော်ကလည်းဟယ်လီကော်ပတာနဲ့ပြင်းနဲ့တင်းတိုင်းတိုင်းပေါ့အဲ့မှာလာပြီးတဲ့ဘုံကျဲတိုက်ခိုက်တာရှိတယ်။ဒီနှစ်ရင်းနှင်းမှာလည်းဒီတို့ကလည်းလက်နက်ကြီးတွေနဲ့တောက်ချောက်ပြနေတာရှိတယ်။
နောက်ပြင်းမှလည်းဆန်းပြနေတယ်၊မိခင်လည်းဆက်ရှိနေတယ်ဗျ။ဒါနဲ့တခါနေပါလေကျွန်တော်တို့ဘက်ကလဲလောလဲရတာမျိုးဘာမှမရှိဘူး
။အေးအေးတက်ပွဲအနေနဲ့ဒီဇင်ဘာလ27ရက်နေ့တမ်ရော်ရဲ့ထုတ်ပြန်ကြေညာချက်ကိုအခြားတအန်းပလောင်နဲ့ကိုကန်တက်ပွဲတွေနဲ့အတူကြိုးဆိုထားပြီးတနိုင်ငံလုံးအပြည့်ရက်ဖို့တောင်းဆိုထားသလိုငင်းချမ်းရေးဆွေးနွေးဖို့လည်းအဆင်သင့်ရှိကြောင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ24ရက်နေ့ကတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှတ်တိုင်အမှတ်47မှာရှိတဲ့ရဲကင်းစခန်းကိုတစ်ဖက်နိုင်ငံဘက်ချမ်းကနေဘုံးပစ်လောင်ချာလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။လောလောဆယ်မှာတော့မြန်မာလုံခြုံရေးအဖွဲ့တွေကပစ်ခတ်တဲ့အဖွဲ့ကိုစီစစ်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကဘင်္ဂလားဒေ့ရှ်တန်ဘတ်ကိုခေါ်ယူပြီးဒီတိုက်ခိုက်မှုကိုအတိပေးခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဆိုးဟန်ကပြောပါတယ်။
အဲ့ဒီပြင်ဖြစ်ပြီးတဲ့နောက်မှာကျွန်တော်တို့ဘင်္ဂလားဒေ့ရှ်တမ်မကြီးကိုကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနကိုခေါ်ပြီးတော့ဟိုကျွန်တော်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တော့စုံစမ်းစစ်ဆေးပြီးကျွန်တော်တို့ပြောကြပါတယ်တေဝင်းဆက်နမန်စာလဲပေးခဲ့ပါတယ်အဲ့တော့တမကြီးကလည်းသူ့နိုင်ငံကိုပြန် headquarters ကိုပြန်ပြင်ပြပြီးတော့ဒါနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပြန်ချပေးမယ်ဆိုပြီးတော့ပြောကြားထားပါတယ်
ဒီလ24ရက်နေ့နေဆက်မှတ်တိုင်အမှတ်47ပြစ်ခတ်မှုမှာနေကြားဆောင်ရဲတပ်သား2ဦးနဲ့နေဆက်ချန်စီယိုးပြင်အလုသမား2ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။တမ်ရော်ရဲ့ဒီကနေ့ထုတ်ပြန်ချက်အပေါ်မှာတော့သူတို့ရဲ့သဘောထားအမြင်ကိုသိနိုင်ဖို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။